ရခိုင်ပြည်နယ်စစ်တွေမြို့မှာဗိုလ်ထူးနေ့ညနေပိုင်းကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်စစ်တွေအခြေဆိုင်နိုင်ငံတကာ NGO တွေကနိုင်ငံသားတွေကိုအစိုးရကစစ်တွေဟိုတယ်မှာလုံခြုံရေးပေးပြီးရန်ကုန်ပြန်နိုင်အောင်စီစဉ်ပေးနေတယ်လို့စစ်တွေမြို့ကိုရောက်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်ဒေသတွင်းအခြေအနေတွေမတည်မငြိမ်ပြန်ဖြစ်လာတာကြောင့်ညမထွက်ရအမိတ်ပုံမှန်144ကိုထုတ်ပြန်တာပါတယ်စစ်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA သတင်းနောက်ကိုအောင်ရင်းမောင်ကစူးစီးတင်ပြထားပါတယ်
ရခိုင်ပြည်နယ်စစ်တွေမြို့မှာအခြေစိုက်တဲ့မာတေဇာနိုင်ငံသား NGO ကနိုင်ငံသူတူကသာသနာအလံကိုမဖွဲ့မရပြုလုပ်တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာစစ်တွေက NGO ရုံးတွေနဲ့ NGO ဝန်ထမ်းတွေနေတဲ့နေအိမ်တွေကိုပါစစ်တွေဒေသခံတချို့ကဗိုလ်တပူးနဲ့ညနေပိုင်းကစပြီးတော့ဝိုင်းဝန်းဖျက်ဆီးမှုတွေလုပ်ခဲ့တာလို့စစ်တွေပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်ကပြောပါတယ
်စစ်တွေအခြေအနေကတော့ဟိုဟာမနေ့ကနေဖြစ်တာပေါ့ဖြစ်တဲ့ပိုင်းမှာတော့ခုတော့တော်တော်များများအဲ့လို NGO အင်ဂျီ NGO ငှားထားတဲ့အင်ဂျီကိုလိုက်ကြည့်ချိုးနေကြတာပေါ့အဲ့ဒါကိုထင်လို့မရထင်လို့မရတဲ့အခြေအနေဖြစ်နေတယ်ပုံမှန်နေနေဖြစ်တဲ့
ဒီနေရာမှာတခုမေးချင်တာကသာသနာအလံကိုမဖွဲ့မရလုပ်တယ်ဆိုတဲ့နေရာမှာဘယ်လိုမျိုးစဖြစ်ခဲ့လို့တည်ထားလဲခင်ဗျအ
ဲ့ဒီမာတီဇာကပေါ့ပေါ့အမျိုးသမီးနိုင်ငံခြားသူအမျိုးသမီးကအဲ့ဒီရုံးသူ့ရဲ့ရုံးပေးနာမှာအဲ့လိုသာသနာအလံအဲ့ဒီဗုဒ္ဓဘာသာသာသနာအလံထောင်ထားတဲ့အဲ့ဒီအလံကိုစော်ကားမော်ကားလုပ်တဲ့အတွက်ကြောင့်အတ္တိကလည်းစာဖြစ်တာပေါ့သူကအဲ့ဒီအလံကိုလို့ပြောမလဲဟိုဗုဒ္ဓဘာသာကိုအဲ့လိုမျိုးအလံကိုရှိုးဖြစ်ဟိုလုပ်ဒီကလို့အဲ့လိုမျိုးလုပ်တဲ့ဟာကိုပင်ဝင်းကြီးမှာရှိတဲ့လူတွေကမြင်တော့တယ်မြင်တော့တော့အဲ့ဒါကတင်းကပြန်တော့ရောပြန်တော့ရဲ့အချိန်မှာလူတွေကအဲ့ဒါကိုမကျေနဲ့တာ
မင်းညတော့ကရောတောင်းဝင်ရှိသူတွေကဒီအကြမ်းဖက်မှုလုံးတဲ့သူတွေကိုဘယ်လိုမျိုးဖြည့်ရှင်းသလဲအ
ဲ့တော့မနေ့ကညအဒီခဏနိုင်ကိုရေလောက်ကနေဆင်းနှစ်နိုင်ဒီအဒီမာတီစာယုံကိုဖျက်ဆီးကြတာပေါ့အဲ့လိုလူတွေကအုတ်လိုက်ဟွာရောက်လာပြီးအဒီအမျိုးသမီးကိုတော့ဒီသူတွေတော့ဘာမှမလုပ်လိုက်ဘူးအစိုးဟွာရေးတက်ဖွဲ့ကလည်းအဒီဟာကိုတော့ဟောဆွေးထုတ်ယူတော့လို့တော့ရလိုက်တယ်ဘာမှတော့ပြဿနာမရှိဘူးဒါပေမဲ့ဖောင်းနဲ့CCTV တွေကိုတော့အကုန်လုံးထုခွေအဲ့လိုဟိုရိုက်ခွေအဲ့လိုမျိုးအကုန်လုံးဖျက်ဆီးလိုက်ကြတာပေါ့အဲ့ဒီအကျိုးဆက်ကမနေ့ပိုင်းအထိကိုပါလာတယ်မနေ့ပိုင်းလည်းပြန်ပြီးအဲ့ဒီလူစုတွေကပြန်ပြီးစုကြပြီးအဲ့လိုမျိုးထည့်ပြီးမြို့ပေါ်မှာရှိတဲ့အကုန်လုံး NGO ကိုဖွေတယ် NGO ကိုလိုက်ပြီးအဲ့လိုမျိုးခြုံကြတာပေါ့မနေ့ကတော့ဟိုညဖက်မှာပြန်နေဖောက်ပြီးလူစုခွေလိုက်ရတယ်
အခုဒီသတင်းရေးသားနေတဲ့အချိန်ညနေ 9:00 ခွဲမှာတော့စစ်တွေမြို့မှာရှိနေတဲ့ NGO ရုံးတွေကုန်တလောင်နီးပါးဖျက်ဆီးခံရပြီးတော့အဲ့ဒီရုံးတွေနဲ့နေအိမ်တွေကိုလိုက်လံဖျက်ဆီးသူတွေဟာစစ်တွေလေရင်ခွင့်တီချစ်တက်သွားတယ်လို့စစ်တွေမြို့နယ်ကိုရောက်ရှိနေတဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်နိုင်ငံတကာ NGO တွေကနိုင်ငံသားတွေကိုအစိုးရကစစ်တွေဟိုတယ်မှာလုံခြုံရေးပေးထားပြီးတော့ရန်ကုန်ပြန်နိုင်အောင်စီစဉ်ပေးနေတယ်လို့လည်းဦးဖေတန်းကပြောပါတယ်နောက်ဆုံးရရှိတဲ့သတင်းတွေအရစစ်တွေမြို့နယ်မှာမနေ့6:00ကနေညနေ6:00ထိလမ်းပေါ်မထွက်ရတဲ့အရေးပေါ်အခြေအနေပုံမှန်144ကိုလည်းထုတ်ပြန်ထားတယ်လို့ဦးဖေတန်းကဆက်ပြောပါတယ်
ညာ144ရောင်းတယ်မနေ့ရောင်းတယ်ထုတ်ပေးပြီဟုတ်တယ်ပြီးတော့ဒီနိုင်ငံသားတွေကအကုန်စစ်တွေဟိုတယ်မှာစစ်သားတွေလို့ပြောတယ်ဒီတော့ပြန်ပို့မှာပေါ့လုံချင်သူတို့တဲ့လုံချင်တွေကိုတော့အကုန်လုံးယူစားပါတယ
်ရခိုင်ပြည်နယ်အခြေစိုက်မာတေဇာအပါအဝင် NGO တချို့ဟာမွတ်စလင်ဘာသာဝင်တွေကိုဗက်လိုက်မှုရှိတယ်ဆိုပြီးတော့ရခိုင်ပြည်နယ်ကထွက်သွားပေးရေးဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်ရခိုင်ပြည်နယ်ပေါတောမြို့မှာရှိတဲ့စင်တက်မော်ဒုက္ခသည်စကန်အတွင်းကလူတွေနဲ့ရွာသားတွေအကြမနစ်ကနိုဝင်ဘာလမှာဖြစ်ခဲ့တဲ့ပြိပခတ်မှာဒဏ်ရာရှိခဲ့တဲ့သူတွေကိုခွဲခြားဆက်ဆံတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာ NGO တွေကိုဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့တဲ့အတွက်အဲ့ဒီဒေသကထွက်ခွာသွားရတဲ့ NGO အဖွဲ့၃ဖွဲ့ထဲမှာမာတီဇာအဖွဲ့လည်းပါဝင်ခဲ့တာပါမကြသေးခင်တုန်းကရခိုင်ပြည်နယ်အတွင်းမှာကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေလုပ်ကိုင်နေတဲ့နေစည်းမကြဆရာဝန်များအဖွဲ့ MSF ဟာလည်းနားလည်မှုစာချုပ်နဲ့တက်တန်းကုန်ဆုံးသွားတဲ့အတွက်ရခိုင်ပြည်နယ်တွေကသူတို့ရဲ့လုပ်ငန်းတွေဆက်မလုပ်ဖို့ယာယီရဆိုင်ခံခဲ့ရတာဖြစ်ပါတယ်။စစ်တွေရဲ့နောက်ဆုံးအခြေအနေနဲ့လူအသေးပြောက်ထိခိုက်ဒဏ်ရာရရှိမှုအခြေအနေတွေကိုသိနိုင်ဖို့ရခိုင်ပြည်နယ်အစိုးရက VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိသေးပါဘူးခင်ဗျာ
။ရန်ကုန်ခြေဆိုင် VOA သတင်းတော့ကိုအောင်ရဲမောင်မောင်သတင်းပေးပို့ခဲ့တာပါ။စစ်တွေမျိုးကပြည်ပကနဲ့ပတ်သက်ပြီးရန်ကုန်အမေရိကန်တန်ယုံကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသား၃ဦးအပါအဝင်စစ်တွေမှာရှိတဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေကဝန်ထမ်းတွေရဲ့ရုံးငန်းနဲ့ပိုင်ဆိုင်မှုတွေကိုရည်ရွယ်ပြုလုပ်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်စစ်တွေမှာရှိတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေသူတွေရဲ့လုံခြုံရေးအတွက်ဒေသခံအာဏာပိုင်တွေကစ조사နေပေမဲ့အခုလိုစစ်တွေမှာလုံခြုံရေးအားနည်းလို့ဖြစ်တဲ့အခြေအနေပေါ်အင်မတန်စိုးရိမ်တဲ့အကြောင်းနဲ့ အစိုးရအနေနဲ့ရခိုင်ပြည်နယ်အတွက်ရေရှည်ခံတဲ့အဖြစ်ရအောင်ဆောင်ရွက်ဖို့ရန်ကုန်အမေရိကန်တန်ရုံးရဲ့ညင်ညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာ။